ပြီးခဲ့တဲ့ဧပြီလသခိုင်းတိုင်းကမ်းပလူမြို့နယ်ပစီကြီးကျေးရွာလေးချောင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကမီးလောင်တိုက်သွင်းတဲ့တာမိုဘာဖစ်ဘုံခေါ်အင်အားပြင်းတဲ့ဘေကန်ဘုံတွေအသုံးပြုခဲ့တဲ့ဆိုပြီးလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်တိုက်ခိုက်မှုကြောင့်အရတား180လောက်သေဆုံးခဲ့ပြီးထိခိုက်သေဆုံးတဲ့အရတားတွေဓာတ်ပုံ59ပုံနဲ့ဗီဒီယိုမှတ်တမ်းတွေကိုကြည့်ရှုပြီးစစ်စေးအကဲဖြတ်တာလို့လဲ HRW ကပြောပါတယ်ဗေကန်ဘုံလို့မီးလောင်တိုက်သွင်းတဲ့လက်နက်တွေကိုစစ်ပွဲအတွင်းမှာအသုံးမပြုဖို့နိုင်ငံတကာသဘောတူညီချက်တွေမှာတားမြစ်ထားတာမရှိသေးပေမဲ့လည်းအရသားတွေကိုတိုက်ခတ်ရမှာအသုံးပြုတဲ့အတွက်စစ်ရာဇဝတ်မှုအဖြစ်သတ်မှတ်နိုင်ကြောင်း HRW ကပြောပါတယ်ပစီကြီးချေးရွာလေးချောင်းတိုက်ခိုက်မှုအတွက်ကုလသမဂ္ဂနဲ့G7 ဆက်မှုထိပ်သီးနိုင်ငံကြီးတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစစ်ကောင်စီကိုဖြစ်တင်ရှုံချထားပါတယ်ခင်ဗျာ